路径的设想，今生这把子，昼夜打算个把乱。
ခက်ခဲတွေကိုဖြတ်တန်းပြီးနောက်ဆုံးမဲပေးနိုင်တဲ့စခန်းအထိခီးပေါက်ခဲ့ပြီဖြစ်ပါတယ်။တိုင်းပြည်ရဲ့အပြောင်းအလဲတစ်ခုကိုတစ်စစ်ချိုးဖြတ်တန်းခဲ့တဲ့တမိုင်းတစ်ခုလည်းဖြစ်ပါတယ်။အခုလိုကိုယ်တိုင်ယုံကြည်ပြီးကြီးနှစ်သက်တဲ့ပါတီတစ်ခုခုကိုရွေးချယ်ခွင့်မဲပေးခွင့်ရတာဟာဒီမိုကရေစီရဲ့တန်ဖိုးတစ်ခုပင်ဖြစ်ပါတယ်။လွတ်လပ်မှုယုံကြည်မှုတရားမျှတမှုတွေကိုအခြေခံထားတဲ့ရေကောက်ပွဲတိုင်းဟာတန်ဖိုးဖြတ်လို့မရနိုင်ပါဘူး။ရိုးသားတဲ့ပြည်သူလူထုတရက်လုံးကသူတို့ကြိုက်နှစ်သက်တဲ့ပါတီကိုမဲပေးခဲ့တာအားလုံးသိပင်ဖြစ်ပါတယ်။ထို့အတူမဲရေးကောက်ပွဲရဲ့ရလက်ကလည်းဘယ်သူနိုင်တယ်ရှုံးတယ်ဆိုတာရိုးသားစွာနဲ့ပင်အပြေထွက်လာရမှာပါ။ပြီးတဲ့အခါမှလည်းအောင်နိုင်တဲ့ပါတီကိုရိုးသားစွာနဲ့ပင်တိုင်းပြည်ရဲ့အာဏာကိုလွှဲပြောင်းပေးရမှာဖြစ်ပါတယ်။ရိုးသားမှုများကိုအခြေခံတဲ့ရွေးကောက်ပွဲတိုင်းဟာအရှုပ်အထွေးတွေကင်းရှင်းပြီးရိုးသားတဲ့အဆင့်ဆင့်တိုးတက်မှုခြေလှမ်းတွေနဲ့ချီတဲကြတာတဘာဝတစ်ခုပင်ဖြစ်ပါလေအများမျှော်လင့်နေတာလဲရိုးသားတဲ့ခေါင်းဆောင်ပေါ်ထွက်ရေးပင်ဖြစ်ပါလေဒီမိုကရေစီရဲ့သဘောအရဆိုရင်အခြေအနေရှင်မြန်ကြတဲ့ဒီရေးကောက်ပွဲမှာတဦးနဲ့တဦးမုန်းတီးခြင်းရန်ညှိုးဖွဲ့ခြင်းတွေထားလို့မရှိပါဘူးတပါတီနဲ့တပါတီတိတ်ခါရှိရှိလေးလေးစားစားရိုးရိုးသားသားရှင်မြန်ရမှာဖြစ်တယ်လို့အချင်းချင်းရဲ့ဂုဏ်သိက္ခာတွေကိုလည်းလေးစားအလေးထားရမှာဖြစ်ပါတယ်အကြောင်းကတော့နိုင်လာတဲ့ပါတီဟာတိုင်းပြည်ကိုဥဆောင်ရမှာဖြစ်တယ်လို့ရှုံးသွားတဲ့ပါတီကလည်းနောက်တစ်ချိန်ချိန်မှာမဲနိုင်ပြီးတိုင်းပြည်ကိုခေါင်းဆောင်ဖို့အခွင့်အရေးရှိလာနိုင်ပါတယ်ဒီမိုကရေစီလမ်းကြောင်းပေါ်မှာပြိုင်ပွဲအားလုံးဟာရှင်သန်နေတဲ့အခွင့်အရေးကိုစီရှိနေပါတယ်ဒါနဲ့ပတ်သက်လို့တခါကလော့စ်အင်ဂျလိတိုင်းသတင်းစာမှာပါတဲ့ဆောင်းပါးလေးတစ်ပုဒ်ကအမှတ်တရဖြစ်စီပါတယ်အဲ့ဒီကာလကအီရတ်နိုင်ငံမှာတိုက်ပွဲတွေပြီးသွားလို့ရေးကောက်ပွဲလုပ်ကြတဲ့အခါအဲ့ဒီမှာဒီမိုကရေစီဝါဒဖြစ်လာနိုင်တယ်မဖြစ်လာနိုင်ဘူးဆိုတာကိုဝေဖန်ပြထားတာဖြစ်ပါတယ်ဒီမိုကရေစီမဖြစ်လာနိုင်ဘူးလို့ပြောတဲ့သူတွေရဲ့အမြင်တွေကပုံမစိတ်ဝင်စားစရာကောင်းပါတယ်အီရတ်မှာကတပါတီနဲ့တပါတီလေးစားမှုမရှိဘဲနိုင်တဲ့ပါတီကရှုံးတဲ့ပါတီကိုအမြင့်ပြတ်ချေမှုန်းတုတ်တင်မှာဖြစ်တဲ့အတွက်ဒီမိုကရေစီဝါဒရေးရာတွေဖြစ်မလာနိုင်ဘူးလို့ဆိုထားပါတယ်တကယ်လဲဟုတ်နေပါတယ်တပါတီနဲ့တပါတီဘာသာရေးအုပ်စုတစ်ခုနဲ့တစ်ခုအမြင့်ပြတ်အောင်ဖြိုခွင်းနေလို့ပဲဖြစ်ပါလေအားပြိုင်တဲ့ပါတီမရှိပဲတပါတီတွေကအင်အားကောင်းကောင်းနဲ့အမြဲတမ်းအုပ်ချုပ်နေမယ်ဆိုရင်လေအာဏာရှင်ဖြစ်သွားနိုင်ပါတယ်ဒါအပြင်ပြိုင်ဘက်ပါတီတစ်ခုကိုအပြတ်ချေမှုန်းတုတ်တင်တယ်ဆိုတာလေဒီမိုကရေစီမရှိဘူးလို့ပြောနေတာဖြစ်ပါတယ်အကယ်၍သာဒီမိုကရေစီရှိမယ်ဆိုရင်ပါတီအချင်းချင်းစစ်မှန်တဲ့ပြိုင်ဘက်တွေရှိနေမယ်ပြည်သူပြည်သားတွေမှာကြိုက်နှစ်သက်ရာပါတီကိုရွေးချယ်ပိုင်ခွင့်အခွင့်အရေးတွေရှင်သန်နေမယ်ပါတီအချင်းချင်းလဲရံဘက်တွေလူသဘောမထားကြပဲတိုင်းပြည်အတွက်ကောင်းရာကောင်းကြောင်းလုပ်နေကြတဲ့လူ့ဖော်ကိုင်းဘက်အချင်းချင်းများအဖြစ်သဘောထားလေးစားရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတာလဲဒီအခြေအနေမျိုးပင်ဖြစ်ပါတယ်ရေးကောက်ပွဲကြီးကအောင်မြင်စွာနဲ့ပြီးဆုံးခဲ့ပါပြီဒါနဲ့တင်ပြီးမသွားပါဘူးပါတီတွေအချင်းချင်းဆက်ဆံရေးနဲ့အာဏာဆက်ခံရေးကအရေးပါတဲ့အခန်းကဏ္ဍတစ်ခုပင်ဖြစ်ပါတယ်။ရှင်ပြန်ကြရဲဆိုရင်နိုင်တာနဲ့ရှုံးတာတဲတဲကွဲကွဲအဖြစ်ထွက်ပါတယ်။တပါတီနဲ့တပါတီနိုင်တဲ့သူကရှုံးတဲ့သူကိုဖိနှိပ်စရာမရှိသလိုရှုံးတဲ့သူကလည်းနိုင်တဲ့ပါတီကိုကလိစရာရီးစရာမလိုပါဘူး။ဒီမိုကရေစီသဘောအရမှာအချင်းချင်းလေးစားနိုင်ရမယ်။အတူတွဲပြီးတိုင်းပြည်အကျိုးပြည်သူအကျိုးပြုတွေဆောင်ရွက်နိုင်ရမှာဖြစ်ပါတယ်အခွင့်မတားလို့ရှုံးနေတဲ့သူကနိုင်တဲ့ပါတီကိုအထင်ကြီးလေးစားလမ်းဖွင့်ပေးရမှာဖြစ်တယ်လို့နိုင်တဲ့ပါတီကလည်းရှုံးတဲ့ပါတီကိုလှုပ်ဖို့ကြိုင်ပဲ့မိတ်ဆွေများအသွင်နဲ့ပူးတွဲလှုပ်ဆောင်ကြရမှာဖြစ်ပါတယ်ရန်သူလိုသဘောထားခွင့်မရှိပါဘူးဒိုင်လူကြီးတစ်ဖွဲ့ဥဆောင်ကျင်းပပေးသူတွေကလည်းမြားမြားတတ်တတ်တမတမတ်ကြဖို့အလွန်အရေးကြီးပါတယ်ကိုယ်တမိုင်းကိုအကောင်းဆုံးရေးပြီးတိုင်းပြည်နဲ့လူမျိုးမျက်နှာကိုထောက်ရှုကအယူသားဆုံးဆောင်ရွက်ပေးရမှာဖြစ်ပါတယ်။မြမရွေးကောက်ပွဲကိုကဘာကမယုံတဝဲယုံတဝဲနဲ့စောင့်ကြည့်နေတာဖြစ်ပါတယ်။ငါတို့လက်ထဲမှာအာဏာရှိတယ်။ငါတို့လုပ်ချင်တာလုပ်မယ်ဆိုပြီးမတော်မတရားလုပ်ခွင့်မရှိပါဘူး။ဤပညာတွေတိုးတက်ထွန်းကားနေပြီဖြစ်တဲ့ယနေ့ခေတ်မှာယူသားမှုရှိမရှိဆိုတာသူတို့ဤသူတို့ဟန်နဲ့သိနိုင်တာတွေအများကြီးရှိပါတယ်။ကိုတွေကကိုတိုင်းပြည်အတွက်လုပ်နေတာဖြစ်လို့ ယူသားဖို့ပဲလိုပါတယ်ဒီယူသားမှုတန်ဖိုးကလည်းတိုင်းပြည်နဲ့လူမျိုးရဲ့ဂုဏ်သိက္ခာကိုအမှန်တကယ်ထိမ့်သိမ့်နေတာဖြစ်ပါတယ်တနည်းအားဖြင့်လည်းယူသားမှုကြီးညာမှုလူကြီးဆန်သဘောထားကြီးမှုတဦးနဲ့တဦးနားလည်သိတတ်လေးစားမှုတွေကိုပဲဒီမိုကရေစီရဲ့တန်ဖိုးအများဖြစ်သတ်မှတ်ကြတာဖြစ်ပါတယ်သူ့အတွက်ဒီမိုကရေစီရဲ့တန်ဖိုးတွေတိုးတက်လာပြီဆိုရင်မြန်မာလူမျိုးတွေမှာပျောက်ဆုံးနေတဲ့လူခွင့်ရေးများမွေးကလေးကအလူယူခံထားရတဲ့လွတ်လပ်စွာပြောဆိုရေးသားခွင့်တွေးခေါ်ခွင့်များတရားဥပဒေစိုးမိုးမှုများဟာပြန်လည်ရှင်သန်လာမှာဖြစ်ပါတယ်ထို့အတူအာမခံချက်မရှိတဲ့ပညာရေးစီးပွားရေးကျန်းမာရေးစတဲ့ကဏ္ဍတွေမှာခိုင်မာတဲ့အာမခံချက်တွေပုံမူရရှိလာမှာဖြစ်ပါတယ်တရားမျှတပြီးစစ်မှန်တဲ့ရွေးကောက်ပွဲကြီးကနေစစ်မှန်တဲ့ဒီမိုကရေစီဟွာရာများတကယ်ထွန်းကားပြီးမြန်မာနိုင်ငံနဲ့မြန်မာနိုင်ငံသားအားလုံးကမ္ဘာလူအဆင့်တန်းမြီတိုးတက်ပါစေကြောင်းဆန္ဒပြုလိုက်ပါတယ်ဒကာမပေါင်းသူတော်ကောင်းတို့စင်ရဲ့ကင်းပြောင်းချမ်းသာရောက်ရည်ကိုစိတ်နှဖျားချမ်းမာချမ်းသာကြပါစေ
ကင်းရှင်းကြပါစေတို့မြစ်တာစွမ်းကမ္ဘာလွန်ငြိမ်းချမ်းကြပါစေ